1990年9月20日、ピアタンゲで、長野タンガマナイがアポエが、タンダナロネ、サリネ、タンガアポエシネ、サンヤリウダ、ロウソンナイグエンシビ、タンガナイがアポエ、チジャムリゴ、マカンユレ、アポエシメピヤロ、タンガウリマパシバレ。ジュランナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナナ ူဆုံးမဩဝါဒပေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒုက္ခရဆရာတော်ဖြစ်တဲ့ဦးတီလက္ခဏာဘိဝန္ဒဆရာတော်သာကြွရောက်ခဲ့ပြီးဦးတီလောကဘိဝန္ဒဆရာတော်ကတော့ကြွရောက်ခြင်းမရှိဘဲစာနဲ့သာရေးသားပေးပို့ခဲ့တာကိုနိုင်ငံတော်တန်ခါမာနိုင်ကအဖွဲ့ကလက်ခံခြင်းမပြုခဲ့သလိုအဲ့ဒီဖောင်ဒေးရှင်းအဖွဲ့ကြီးကိုလည်းတရားမဝင်အဖွဲ့အစည်းဖြစ်လဲသတ်မှတ်ခဲ့ပါတယ်။သာသနာတော်ကြီးတည်တံ့ဖို့အတွက်တန်ဃာတော်တွေကနိုင်ငံတော်တန်ခါမာနိုင်ကအဖွဲ့ကိုလေးစားလိုက်နာတင်တယ်လို့ပြည်ဦးလွင်မျိုးအာရှအလင်းရောင်ဆရာတော်ဗန္ဒနာစိန်တိတကအခုလိုမိန့်ကြပါတယ
်။တန်ခါနာရီကအချင်းချင်းရဲ့လုံထုံးလုံကြီးအတန်းလေးစားလိုက်နာခြင်းအပြင်တန်ခါမာနိုင်ကတော့သူ့ကိုအတင်းထားတဲ့ဥပဒေနဲ့အညီဆောင်ရွက်ခြင်းတည်းဖြစ်တဲ့ဆိုတော့တန်ခါမာနိုင်ကမှကမန်းကျယ်ဆောင်မဖြစ်နိုင်ပါဘူးလို့ပုံပုံကဒါလေးဖြေပြရတယ်။မြန်မာနိုင်ငံတွင်းမှာရှိရတဲ့ဆရာတော်တန်ခါတော်အချင်းပြည်များများဖရာဆရာတပည့်တော်တို့ရဲ့သာသနာတော်ကြီးကိုဝိုင်းဝန်းပြီးတော့ထိမ့်သိမ်းဆောက်ရှောက်ပါမှာတပည့်တော်တာဝန်ဖြစ်တဲ့အတွက်ကြောင့်မို့ဆရာတပည့်တော်တို့အနေချင်းနိုင်ငံရေးအရှုပ်ထွေးတွေတဲ့ဘယ်မှမပါဘဲနဲ့မမမမနဲ့ဆရာတပည့်တော်တို့ကြားထဲကနေပြီးတော့ငြိမ်းချမ်းရေးတည်ဆောက်ပေးတော်မူကြပါလို့ဆောက်ထားခြင်းပါတယ်ဖရာ
ဒါအပြင်မြန်မာနိုင်ငံနဲ့မှာစိုက်ထူထားတဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းစိုင်းပုတ်တွေကို45ရက်အတွင်းဖြုတ်သိမ်းဖို့နဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာတဲ့ယဟန်ပုတ်ကိုရောလူပုတ်ကိုကပါဥပဒေအရအေးအယူဆောင်ရွက်သွားဖို့လဲအတိပြုဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်တန်ခါဖွဲ့စည်းဆိုင်ရာဥပဒေ20မြင်းဆောင်90လူပုတ်ကိုဆိုရင်တော့တီစဲဥပဒေတွေနဲ့အေးအယူခံရမယ်လို့ပါရှိပါတယ်။အရေးကြီးမှုပိုင်းဆိုင်ရာတွေနဲ့ပတ်သက်ပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတွေစီကို RFA ကဆက်သွယ်ခဲ့ရမှာဆက်သွယ်လို့မရခဲ့ပါဘူး။အခုလိုဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုပြောရေးဆိုခွင့်ရှိသူဆရာတော်ဦးသောပါကကို RFA ကဇူလိုင်လ30ရက်နေ့ကဆက်သွယ်မေးမြန်းထားရမှာပြောစရာဘာမှမရှိဘူး။2018တဲကဆိုတော့တနှစ်တောင်ကြောနေပြီးဖြုတ်ဖို့တော့မရှိဘူး။ဖြုတ်ချင်ရင်လာဖြုတ်လိုက်လေဆိုပြီးမိန့်ကြားထားပါတယ်။ဆရာတော်ကြီးတွေကဓမ္မဆက်နဲ့ဩဝါဒပေးမှုတွေကိုလိုက်နာကြဖို့တန်ခါဖွဲ့စည်းအတွင်းညီညွတ်ရေးကိုရှေ့ရှုကြဖို့တင်ကြောင်းဖန်အံမြို့ကဆရာတော်ဦးမင်းတုံညာလို့အတိများတဲ့ဆရာတော်ဦးအိတ်တရိယာကအခုလိုမိန့်ကြားထားပါတယ
်။အဲ့မှာဆရာကကသူတို့အပေါ်မှာအသက်အညာဆုံးပါ။ရင်မဘာဒလုံးဝလည်းပဲဒါဒီရမဝင်အဖွဲ့စည်းဖြစ်တဲ့တကယ်ကြောင်ညာပြီးသားပါ။အခုမတပ်ဆိုတာလုံးတော့လည်းပဲဒါဒီရမဝင်အဖွဲ့စည်းဖြစ်တဲ့ကြောင်ညာပြီးသားပါ။ရမဆရာတော်ကြီးအင်းစိန်ဥတီလောကလူကိုယ်တိုင်စတိန်ကျောင်းမှာနမတ်ထိုးပြီးခဲ့တဲ့ဥစ္စာတွေရှိပါတယ်။အင်္ဂမာနိုင်ကြီးရဲ့ဟောဆိုမှုမှာတွားပြီးတော့သုံးမဩဝါဒနာခံတဲ့နဲ့ဒီလိုရမလိုက်နာဘူးအာနာပီဇန်လို့ရတယ်ဆိုရင်တခြားတခြားလည်းပဲဒီလိုပြဿနာတွေရှိလာတဲ့အခါမှာဒီဆရာတော်တွေကလည်းဒီလိုပဲဒီလိုလည်းမတွားဘူးငါတို့လည်းမတွားဘူးအာနာပီဇန်နာတွေဘုံကနာတွေဖြစ်လာတယ်ဆိုရင်တန်ခါမင်းကြီးညချင်းရဲ့အကြောင်းကိုပို့ပြီးတော့သိရှိပါတယ်။ဒါအရေးယူခံရတဲ့အပြီးသေးခံရတဲ့ဒီဖြစ်လာရင်မကောင်းဘူးပေါ့
နိုင်ငံတော်တန်ခါမာနိုင်ကအဖွဲ့ဆိုတာဓမ္မနဲ့နိုင်ငံတော်အာဏာတို့ပေါင်းဆက်ထားတဲ့အဖွဲ့အစည်းဖြစ်တာမို့ဓမ္မဆက်နဲ့လုံထုံးလုံနီးတွေအရာမရတော့ဘူးဆိုရင်ပြည်ထရေးဝန်ကြီးဌာနဘက်ကအရေးယူလှုပ်ဆောင်တာတွေဖြစ်လာနိုင်မယ်လို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကခုလိုသုံးသပ်ပြောပါတယ်
ဒီလေရပဲစောင်းရွမှာဒီဟာတွေလုပ်နေကြတာကိုအရေးဝင်လို့ပြည်ထရေးကလွန်ဆန်တယ်ဆိုပြီးသမရအာဏာရှိတယ်ဒီလေရကသမရအောင်မှလုပ်ရတာအဲ့ဒီအမိန့်ကြီးပေါ်မှာလိုက်လာမှာပဲအာဏာမိုင်ပို့ကြည့်တယ်အဲ့ဒါမလိုက်လာလို့ဆိုရင်ဒီတိုင်းကြီးကပြစ်ပြီပေါ့
ပြီးခဲ့တဲ့ဇွန်လပိုင်းကရန်ကုန်မြို့အင်းစိန်မြို့နယ်ရွာမပရိယတိစာသင်တိုက်မှာဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်စုံညီတွေ့ဆုံပွဲကျင်းပခဲ့ပြီးလက်ရှိအစိုးရကိုရတဲ့အနည်းနဲ့တွန်းလှန်ဖယ်ရှားပစ်ဖို့ပြည်သူတွေနဲ့ယဟန်တန်ဃာတော်တွေကိုတိုက်တွန်းခဲ့ပါတယ်။ရွေးကောက်ပွဲတွေမှာတန်ဃာတော်တွေမဲပေးခွင့်မရှိဖြစ်နေတာဟာဒုက္ခရေးနိုင်ငံသားအခွင့်အရေးဆုံးရှုံးနေကြောင်းနဲ့စာနာမဲမပေးကြဖို့လည်းပြည်သူတွေနဲ့ယဟန်တန်ဃာတော်တွေကိုချဉ်းကျချက်ထုတ်ပြန်ပြီးတိုက်တွန်းခဲ့ပါတယ်။တန်ခါဖွဲ့စည်းအခြေခံစည်းမျဉ်းတွေအရသာသနာနဲ့ဆက်လျင်းတဲ့ဩဝါဒတွေကိုသာပေးခွင့်ရှိပြီးနိုင်ငံရေးနဲ့ဆက်ဆက်တဲ့ဩဝါဒတွေပေးပိုင်ခွင့်မရှိဘူးလို့ပြဋ္ဌာန်းထားပါတယ်ခင်ဗျာကျွန်တော်ကျော်သူပါ